ောတာရှင်များကျမ်းမာတော်မူပါကြရှင်ဒီတစ်ပတ်အစီအစဉ်မှာမြမလူအဖွဲ့အစည်းအတွင်းနားလည်မှုအားနည်းနေတဲ့ conflict or interest လို့ခေါ်တဲ့အကျိုးစီးပွားခြင်းပြိပခဖြစ်မှုအကြောင်းတင်ပြလိုပါတယ်တလောက Facebook လူမှုကွန်ရက်မှာလွှတ်တော်ကိုယ်စားလှယ်တယောက်ကမိမိရွာအတွက်ခင်းမဲ့ကြောက်ချောလန်းအတွက်ကြောက်များတင်သွင်းနေဆိုတဲ့ကိစ္စပြန့်နှံ့ခဲ့ပါတယ်မကြသေးခင်ကလူတွေ့မေးမြန်းခြင်းတစ်ခုမှလည်းလွှတ်တော်ကြီးကဲတယောက်ရဲ့မိသားစုဝင်ကိုကပ္ပဗန်ရဲ့စီမံကိန်းတစ်ခုမှအလုတ်ခန့်အပ်တဲ့ကိစ္စကိုအမှတ်မထင်သိရှိရပြန်ပါတယ်ဒါအပြင်အစိုးရအဖွဲ့အကြီးကဲတချို့ရဲ့မိသားစုလုပ်ငန်းတွေကိုမျက်နှာသာလိုချင်သူလုပ်ငန်းရှင်များကအားပေးချင်းကပ်မှုစတာတွေဟာအာဂရီလိုက်စားမှုများရဲ့ရှေ့ပြေးဖြစ်တဲ့အကျိုးစီးပွားခြင်းပရိပခဖြစ်မှုရဲ့ခေါင်းစဉ်အောက်မှာရှိနေပါကြောင်းအသိပေးတင်ပြလိုပါတယ်။အထူးသဖြင့်နိုင်ငံရေးယာတုလက်ရှိဖြစ်သူများအနေနဲ့အထူးဂရုစိုက်ရမယ့်ကိစ္စဖြစ်တော်လဲမြမလူအဖွဲ့အစည်းမှာဒီလိုကိစ္စတွေကိုအရက်စကားနဲ့ဂွင်းစင်နေဆိုတဲ့မှတ်ချက်ပေးရုံကလွဲပြီးထူးထူးခြားခြားအပြစ်ပေးအရေးယူတာမျိုးမတွေ့ရပါဘူး။မြန်မာနိုင်ငံရဲ့ရပ်ဖက်လူအဖွဲ့အစည်းတချို့နဲ့နိုင်ငံတကာအဖွဲ့အစည်းများမှာတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်ရဲ့အောက်မှာအကျိုးစီးပွားခြင်းပြိပခါဖြစ်မှုကိုတိတိကျကျတားမြစ်ပြတန်းထားတာတွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့နိုင်ငံရဲ့အရင်းမြစ်များကိုစီမံခန့်ခွဲနေတဲ့အစိုးရဝန်ထမ်းများအတွက်တော့ဒီလိုတားမြစ်ချက်ရှိမနေပါဘူး။တန့်ရှင်းတဲ့အစိုးရဖြစ်ဖို့2011ခုနှစ်ထဲကစူးစမ်းခဲ့တဲ့ကျမတို့နိုင်ငံမှာလုံပိုင်ခွင့်ရှိသူတော်တော်များများကအကျိုးစီးပွားခြင်းပြိပခါဖြစ်မှုတွေကိုတာမန်ဖြစ်ရိုးဖြစ်စဉ်များအနေနဲ့သတ်မှတ်ပုံပေါ်ပါတယ်။အကျိုးဆက်အနေနဲ့နိုင်ငံပိုင်အရင်းမြစ်တွေဟာပုံကိုယ်ရေးချမ်းသာမှုအဖြစ်ပြောင်းလဲသွားခဲ့တဲ့တာဒကတွေအံ့ဩစရာကောင်းလောက်အောင်ခေဆက်ဆက်ရှိလာခဲ့ပါတယ်။ဥပမာတစ်ခုအနေနဲ့အစိုးရတင်လက်ထက်အကျိုးစီးပွားခြင်းပြိပခါဖြစ်မှုလို့မြင်သာထင်သာတဲ့တိုင်းသည့်ပြည်သည့်ဖြစ်ပွားခဲ့တဲ့ကိစ္စတစ်ခုကိုတင်ပြလိုပါတယ်။ကျမတို့နိုင်ငံမှာတန်း30သောပြည်သူများကလျှက်စစ်မီမရရှိသေးပါဘူး။နိုင်ငံတော်ရဲ့မူဝါဒအနေနဲ့မီတာ၄ခုလောက်တဲ့စနစ်ကိုဆောင်ရွက်နေကြောင်းပြည်တော်စုအဆင့်ရှိသူများထံကမကြာခဏကြားနေရပါတယ်။တန်း30ရဲ့လိုအပ်ချက်ကိုဖြည့်ရမယ်ဈေးကွက်ဟာစီးပွားရေးသမားများမျက်စိကျစရာဖြစ်နေပြီးအကျိုးစီးပွားခြင်းပြိပခဖြစ်မှုများစွာရှိနေပါတယ်။လျှက်စစ်နဲ့စွန့်အင်ကဏ္ဍမှာဆုံးဖြတ်ချက်ချမှတ်နိုင်သူဟာယခင်ကပုဂ္ဂလိကလျှက်စစ်နဲ့စွန့်အင်ကုမ္ပဏီများရဲ့အကြံပေးဖြစ်ခဲ့လို့ပါပဲ။လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကမီတာဝယ်ရေးဆိုင်ရာတင်ဒါခေါ်ရမှာ e-government ကိုအထောက်အကူပြုကြောင်းထင်ရှားတဲ့နိုင်ငံသားပိုင်မီတာလုပ်ငန်းကိုရခင်ရွေးချယ်ထားရကနေပယ်ဖျက်ခဲ့တယ်လို့ဆိုပါတယ်။တန်တန်စီကန်းကိုဖောက်ဖျက်ပြီးရွေးချယ်ခဲ့တဲ့မီတာတွေကတော့မူလကနိမ့်ပလိတ်များတောင်မပါရှိခဲ့ပါဘူး။တာဝန်ရှိသူကစက်ကူစတေကာနဲ့လှုပ်ထားတဲ့နိမ့်ပလိတ်အတုများကိုကတ်ဆေးပြီးတန်တန်အောင်မြင်စေခဲ့ပါတယ်။ကုမ္ပဏီအသီးသီးကတင်ပြတဲ့နမူနာမီတာတွေကိုစစ်ဆေးရမှာလဲ။မီတာဖတ်စနစ်အပါဝင်အထူးကအချက်ပေါင်း20ကိုစစ်ဆေးခြင်းမပြုလုပ်ခဲ့ဘူးလို့ဆိုပါတယ်။တန်တန်မှာသတ်မှတ်ထားတဲ့ဤပညာပါဝင်မှုများအတိုင်းစမ်းသပ်စစ်ဆေးမှုများဆောင်ရွက်ဖို့တောင်းဆိုမှုတွေရှိပေမဲ့လည်းမဆောင်ရွက်ခဲ့ပါဘူး။တန်တန်စီးမြင့်ရ15ရက်အတွင်းကန့်ကွက်နေတဲ့ဈာတဲ့ကပဲကျပ်ငွေ 14.6 ဘီလီယံတန်ဖိုးရှိတဲ့စာချုပ်ကို2ရက်အတွင်းအလင်းစလိုချုပ်ဆိုခဲ့ပါလေ။မီတာတွေအရေးပေါ်လိုအပ်လို့စာချုပ်အားချင်းချုပ်ရတယ်လို့အကြောင်းပြပေးမယ်ပစ္စည်းပေးသွင်းရမယ်ကာလကို6လအချိန်ပေးခဲ့ပါတယ်ဒီဖြစ်စဉ်ကိုနိုင်ငံတော်အတိုင်းမင်းငံပုဂ္ဂိုလ်လမ်းညွှန်ချက်များအတိုင်းထောက်ထားများနဲ့တိကျစွာတိုင်ကြားခဲ့တော့လဲမထူးခြားခဲ့ပါဘူးဒီလိုနဲ့ပဲကြေးရွာမီတာတစ်လုံးကို2000နဲ့ရနိုင်တဲ့အခွင့်အလမ်းကိုဆုံးရှုံးပြီးမီးမရသေးတဲ့တန်း30သောပြည်သူတွေဟာဌာနဆိုင်ရာကိုတရားဝင်4000ခွဲပေးမှပဲ2000ထံအရေးသွေးတူကြေးရွာမီတာကိုရွေးချယ်ခွင့်မရှိပဲယူကြရမှာဖြစ်ပါတယ်။တန်း30သောပြည်သူများအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးလည်းဖြစ်တယ်လို့ပြည်ပကုမ္ပဏီကိုရွေးချယ်ခဲ့လို့နိုင်ငံခြားငွေလိုအပ်ချက်မြင့်မားသွားခဲ့ပါတယ်။ဒါအပြင် ပြည်သူ့ဘဏ္ဍာတရာလေးဆယ့်ရှစ်ဘီလီယံကျခံဝယ်ယူထားတဲ့မီတာနှစ်တန်းကျော်နဲ့ဆက်ဆက်အတုံးမပြူနိုင်ပါဘူး။ရေသွေးပိုင်းမှာညှိတွားမှုတွေပေါ်ပေါက်လာသလိုတာဝန်ရှိသူများရဲ့ဖြေကြားချက်ဟာလည်းဖြစ်စဉ်မှန်များကိုမျက်ကွယ်ပြုလျက်ရှိပါတယ်။ တန်တာအောင်ကုမ္ပဏီတစ်ခုနဲ့ဆုံးဖြတ်ချက်ချသူအကြားအကျိုးစီးပွားခြင်းပြဿနာဖြစ်နေတဲ့ဆွဆွဲချက်များကိုမထုချေနိုင်တဲ့အပြင်တန်တာအနိုင်ပေးမှုဖြစ်စဉ်တစ်လျှောက်ပွင့်လင်းမြင်သာမှုတရားမျှတမှုနဲ့ဒဏ်သူရည်သူရှိမှုတို့အားနည်းလာပါတယ်။အဆိုအဝါဆုံးကတော့ပြည်သူ့ဘဏ္ဍာကိုစနစ်တကျမသုံးဆွဲကြောင်းထင်ရှားပေါ်လွင်လာပါတယ်။ ဒီကိစ္စဟာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအလွယ်တကူစုံစမ်းဖော်ထုတ်နိုင်တဲ့တည်ထိုင်လုံတဲ့အကျိုးစီးပွားခြင်းပြည်ပခါဖြစ်မှုဆိုင်ရာနမူနာတစ်ခုဖြစ်ပါတယ်။တကယ်တော့မြမပြည်ရိုကရေစီရန်ရအတွင်အကျိုးစီးပွားခြင်းပြည်ပခါဖြစ်မှုကျိန်ဖန်များစွာတွေ့နေရလို့မထူးဆန်းသလိုတောင်ဖြစ်နေပါပြီ။ဒါဟာတိတ်မွေ့ရဲ့အဂတိလိုက်စားမှုတမျိုးဖြစ်လို့တိုက်ဖျက်ဖို့စိတ်အားထက်သန် ပုဂ္ဂိုလ်ရဲ့ချမ်းသာမှုမဖြစ်ရလေအောင်အကျိုးစီးပွားခြင်းပြိပခဖြစ်မှုဆိုင်ရာပြဌာန်းချက်များအမြန်ဆုံးသတ်မှတ်ဖော်ထုတ်ဖို့ရည်ကြီးကြောင်းတင်ပြလိုက်ရပါတယ်။တောတာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။